သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါ
SBS Burmese on mobile, online and on radio.
Mobile, online and radio ပေါ်မှာသင်ဟာ SBS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်။တော်ရရှိများချစ်သည်မင်္ဂလာဖျာဖျာနဲ့ပြည့်စုံတော်မူကြပါစားခင်ဗျာ။ဒီနေ့မေလ18ရက်အင်္ဂါနေ့မြန်မာပိုင်းစီစဉ်များကို SBS Radio မှစတင်သံလွှင့်နေပါရခင်ဗျာ။ဒီနေ့အစီအစဉ်များကိုကျွန်တော်ကျော်ထွန်းအောင်ခေါ်တယ်ရယ်အောင်ကတင်ဆက်သွားမှာဖြစ်ပြီးယနေ့ပါဝင်မိအစီအစဉ်များမှာတော့ဆရာဝန်တွေကကုသမှုအသစ်ကစီးကျိတ်ကင်ဆာလူနာတွေကိုအထောက်အကူပေးနိုင်ဖို့မျှော်လင့်ဆိုတဲ့ဆောင်းပါအခြေချနေထိုင်ခြင်းလမ်းညွန်ကအနာဂတ်အတွက်အလုပ်များဆိုတဲ့ဆောင်းပါနဲ့ prostate cancer နဲ့ပတ်သက်လို့နောက်ဆုံးသတင်းအချက်အလက်များဖြစ်ပြီးဒီနေ့ခေါင်းကြီးပိုင်းသတင်းတွေကတော့COVID-19 နဲ့အိန္ဒိယမှာဒုတိယသေဆုံးတဲ့ Australian မင်တပ်မှာ CDF က6ဦးနဲ့စစ်ကောင်စီက6ဦးသေဆုံးထိုင်းနိုင်ငံ COVID ကူးစက်သူ24နာရီအတွင်း 1,000 နီးပါးရှိယခုချိန်ကစပြီးသတင်းများကိုကျွန်တော်ကျော်ထွန်းအောင်ကစတင်ဖတ်ကြားပါတော့မယ်
။ COVID-19 နဲ့ဒုတိယ Australian India မှာသေဆုံး။ Sydney ကစီးပွားရေးလုပ်ငန်းပိုင်ရှင် COVID ကနာခီးသွားလာမှုပိတ်ပင်ပြီး India မှာ COVID-19 နဲ့သေဆုံးတဲ့ဒုတိယ Australian ဖြစ်လာပါရယ်။အဲ့ဒီလူရဲ့ company က manager Tina Soler ရဲ့ကြေညာချက်မှာ Mr. Khan ဟာ April လကောင်က COVID-19 virus ကူးစက်ခံခဲ့ရပြီးမေလ16ရက်တနင်္ဂနွေနေ့မှာဒယ်လီကဆေးရုံမှာသေဆုံးသွားတာဖြစ်တယ်လို့ဖော်ပြထားပါတယ်။အသက်48နှစ်အရွယ် Khan က April လအစောပိုင်းကမိသားစုအကြောင်းပြချက်နဲ့အိန္ဒိယကိုပြန်သွားတာဖြစ်ပါတယ်။၎င်းအသက်သေဆုံးမှုကမေလအစောပိုင်းကဩစတြေးလျမှာအမြဲနေထိုင်ခွင့်ရထားသူအိန္ဒိယမှာသေဆုံးပြီးနောက်မှာဖြစ်ပါတယ်။မင်းတပ်မှာ CDF က6ဦးနဲ့စစ်ကောင်စီဘက်က6ဦးသေဆုံးစစ်ကောင်စီရဲ့ဩဇာခံတပ်တွေကိုရိုးရာလက်နက်သနတ်တွေနဲ့ခူးကန်တော်လာနေတဲ့ချင်းပြည်နယ်ကဟာခါနဲ့ဖလန်ကြားမှာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။အဲဒီဖြစ်ရမှာအချမ်းဖက်ဆေးအာဏာရှင်ဘက်က6ဦးသေဆုံးပြီး10ဦးလောက်ထိခိုက်ဒဏ်ရာရခဲ့သလိုဟာခါပြည်သူ့ကာကွယ်ရေးအဖွဲ့ဘက်ကလည်းတဦးသေဆုံးခဲ့တယ်လို့ဟာခါပြည်သူ့ကာကွယ်ရေးအဖွဲ့ CDF ကလုံခြုံရေးအရအမည်မဖော်လိုတဲ့အဖွဲ့ဝင်တယောက်က RFA ကိုပြောဆိုပါတယ်စစ်ကောင်စီတပ်ဘက်ကကားလေစဉ်တပ်သားအင်အား60လောက်နဲ့ CDF အဖွဲ့ဝင်တွေတိုက်ပွဲဖြစ်ခဲ့တာပါအဲ့ဒီတိုက်ပွဲတွေဟာမေလ16ရက်နေ့ညနေ9နာရီခွဲလောက်ကနေ၈နှစ်လောက်ထိကြာမြင့်ခဲ့ပြီးအကြမ်းဖက်စစ်ကောင်စီတပ်ဘက်က RPG လို့ခေါ်တဲ့ပခုံးထန်း launcher တွေ60မမလို့လက်နက်ကြီးတွေအသုံးပြုတိုက်ခိုက်ခဲ့တယ်လို့ဟာခါပြည်သူ့ကာကွယ်ရေးအဖွဲ့ကပြောဆိုပါတယ်အကြမ်းဖက်စစ်ကောင်စီတပ်နဲ့ CDF အဖွဲ့တိုက်ပွဲဖြစ်တာ6ချိန်မြောက်ဖြစ်ပြီးအကြမ်းဖက်စစ်ကောင်စီတပ်ဘက်ကကြာဆုံးတာအယောက်20နီးပါးရှိနေပြီဖြစ်သလိုပြည်သူ့ကာကွယ်ရေးအဖွဲ့ဘက်ကတော့ကြာဆုံးသူတဦးပဲရှိသေးတယ်လို့ဟာခါပြည်သူ့ကာကွယ်ရေးအဖွဲ့ CDF ကပြောဆိုပါတယ်စစ်ကောင်စီကိုပျောက်ကြားစနစ်နဲ့စန့်ကျင်ဆန္ဒပြတာတွေလည်းဆက်ရှိနေပြီးဖမ်းဆီးခံရမှုတွေလည်းဆက်ရှိနေတယ်လို့လုံခြုံရေးအရမင်းမဖော်လို့တဲ့ဟာခါမြို့ခံတဦးကပြောဆိုပါတယ်စစ်အုပ်ချုပ်ရေးချိန်ညာခံထားရတဲ့ချင်းပြည်နယ်မင်းတပ်မြို့မှာတော့စစ်ကောင်စီတပ်တွေကမျိုးတွင်တဲကိုအလုံးအင်းနဲ့နေရာယူလာခဲ့ပြီးနောက်မင်းတပ်ပြည်သူ့ကာဝေးအဖွဲ့ဘက်ကမေလ16ရက်နေ့ကစပြီးတင်းရှောင်ထားတယ်လို့အဖွဲ့ကပြောပါတယ်ပြည်သူလူထုထိခိုက်မှုမဖြစ်ရအောင်ခိတ္တရှောင်တင်းလိုက်ရတာဖြစ်တယ်လို့လုံခြုံရေးအရအမည်မဖော်လိုတဲ့မင်းတပ်ပြည်သူ့ကာဝေးအဖွဲ့ဝင်တဦးကပြောဆိုပါတယ်မေလ23ရက်ကမတူပီမင်းတပ်ကားလမ်းကတိုက်ခိုက်မှုမှာအချမ်းဘက်စစ်ကောင်စီဘက်ကမော်တော်ယာဉ်ဒဇင်းမီးလောင်ပျက်စီးခဲ့တယ်လို့ တပ်ဖွဲ့ဝင်တချို့ကြာဆုံးတာပျောက်ဆုံးတာဒဏ်ရာရတာတွေရှိခဲ့တယ်လို့လည်းဂျမ်ဖက်စစ်ကောင်စီဘက်ကပြောဆိုပါတယ်မေလ14ရက်နေ့မနေ့မှလည်းမင်းတပ်မျိုးရဲ့အရှိတ်မီတာ2000လောက်ကွာမှာပြစ်ခတ်တိုက်ခိုက်မှုတွေကြောင့်မော်တော်ယာဉ်6စီးမီးလောင်ဆုံးရှုံးခဲ့ပြီးကျမ်းဖက်စစ်အာဏာရှင်တပ်ဖွဲ့ဝင်တချို့ကြာဆုံးပျောက်ဆုံးတာတွေရှိခဲ့သလိုမတူပြီးမင်းတပ်ကားလမ်းမှာလည်းတိုက်ခိုက်မှုပေါင်း၅ကြိမ်ထပ်ဖြစ်ခဲ့တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံကိုဗစ်ကူးစက်သူ24နိုင်အတွင်း1000နီးပါးရှိမြန်မာအိမ်နီးချင်းထိုင်းနိုင်ငံမှာဧပြီလကစပြီးကိုဗစ်ကူးစက်မှုတတိယလှိုင်းနဲ့ရင်ဆိုင်နေရချိန်မှာပိုးကူးသူ3ဆကျော်တက်လာပြီးတရထဲမှာပိုးကူးခံရသူ1000နီးပါးရှိနေတာမှာသုံးပုံတစ်ပုံကအချင်းသားတွေဖြစ်ပါတယ်။ထိုင်းမှာပိုးကူးခံရသူ3000ကျော်ရှိနေပြီးယမန်နေ့ကသေဆုံးသူ25ယောက်ထိုးလာတဲ့အတွက်သေဆုံးသူအားလုံး600ကျော်အထိရောက်လာပါပြီ။ထောင်ရှိခုမှာလက်ရှိပိုးစစ်ဆေးမှု2500နီးပါးထဲမှာအချင်းသား11000လောက်ပိုးကူးခံထားရတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။တခြားထောင်တွေမှာရှိတဲ့အချင်းသားအားလုံးပိုးစစ်ဆေးနေတာကြောင့်ပိုးကူးခံရသူတွေတွေ့လာမယ်လို့လည်းမျှော်လင့်နေရပါတယ်။ထိုင်းက1143ခုမှာအချင်းသား3100ကျော်ရှိပါတယ်။အိန္ဒိယနိုင်ငံမှာတော့ယမန်နေ့ကပိုးကူးဆက်မှုကျဆင်းလာတဲ့ဆိုပေမဲ့ပိုးကူးဆက်မှုမြန်ဆန်လာတဲ့ကျေးလက်ဒေသမှာပိုးစစ်ဆေးနိုင်ခြင်းမရှိတဲ့အတွက်ဒီအတွက်မမှန်နိုင်ဘူးလို့ကျွမ်းကျင်သူတွေကပြောဆိုပါတယ်။မျိုးဗီဇပြောင်းပိုးသစ်ကူးစက်မှုကြောင့်အိန္ဒိယမှာလားနဲ့ချီပိုးကူးစက်မှုအပြင်းထန်ဆုံးရင်ဆိုင်နေရပြီးတရထဲပိုးကူးသူ4သိန်းကျော်အထိရောက်ခဲ့ပါတယ်။အိန္ဒိယမှာပထမဆုံးတွေ့ရတဲ့ကူးစက်မြန် B1617 ပိုးကူးစက်မှုကြောင့်ပြည်တွင်းပြည်ပကစိုးရိမ်နေကြပါတယ်။ပြည်တွင်းမှာအခုရပိုင်းကူးစက်မှုကျဆင်းလာတဲ့ဆိုပေမဲ့ကူးစက်မှုအမြင့်ဆုံးမရောက်သေးဘူးလို့ကျွမ်းကျင်သူတွေကသတိပေးနေပါတယ်။ဧပြီလ15ရက်နောက်ပိုင်းမှာတော့ပိုးကူးသူအနည်းဆုံးရောက်လာတဲ့ဆိုပေမဲ့ပိုးတွေ့သူ38000ကျော်တော့ရှိနေပါသေးတယ်။ကိုဗစ်ကပ်ရောဂါကြောင့်မနစ်ကအိုလံပစ်ကစားပွဲကိုရွှေ့ဆိုင်းထားတဲ့အိမ်ရှင်အဖြစ်ကျင်းပမဲ့ဂျပန်မှာဒီနှစ်ထဲအားကစားပွဲကျင်းပဖို့စီစဉ်ထားပါတယ်။ဒါပေမဲ့ဂျပန်ပြည်သူ80ရာခိုင်နှုန်းကအိုလံပစ်ပွဲကျင်းပမဲ့ကိစ္စကိုစန့်ကျင်ကြောင်းဂျပန်သတင်းစာကြီးအဆာရှိရှင်ပန်းကဖော်ပြတဲ့လူမှုစစ်တမ်းမှာတွေ့ရပါတယ်။ American John Hopkins တက္ကသိုလ် COVID သုတေသနဌာနစစ်တမ်းအရတင်းနလာနေသည့်ကဘာတဝမ်းပိုးကူးသူ162သန်းကျော်ရှိပြီး American မှာပိုးကူးသူ33သန်းနီးပါးနဲ့ကဘာမှာပိုးကူးသူအများဆုံးရှိနေပါတယ်။ Qantas က၎င်းရဲ့ COVID စစ်ဆေးမှုဘက်ကနေရက်တီ Qantas ကရခိုင်ပတ်က၎င်းရဲ့ COVID-19 စစ်ဆေးမှုကြောင့်အိန္ဒိယကနေဩစတြေးလျကိုပြန်လာမဲ့လေယာဉ်ပေါ်သို့တက်ခွင့်ညှင်းပယ်ခဲ့တာနဲ့ပတ်သက်လို့ခိုင်မာစွာရက်တီနေပါတယ်။ဒီစစ်ဆေးမှုအဖြေရလဒ်တွေကိုမေးခွန်းများထုတ်လာတာကတော့ရခိုင်လားကအိန္ဒိယကတရားဝင်ပြုလုပ်ပေးတဲ့အေဂျင်စီကဒီတက်ခွဲခန့်ကိုပိတ်ပင်ခဲ့လို့ဖြစ်ပါတယ်။ Qantas ကပြောတာကတော့အဲ့ဒီစစ်ဆေးမှုတွေကိုအဲ့ဒီတက်ခွဲခန့်မှာပဲနောက်ထပ်ထပ်မှန်အပိုချီကျက်သူများနဲ့လှုပ်ဆောင်ခဲ့ရမှာရရှိတဲ့အဖြေအရလက်ကအတူတူပဲလို့ပြောဆိုပါတယ်။ဒါပေမဲ့ Qantas ကအဲ့ဒီတက်ခွဲခန့်ကိုနောက်ထပ်ဆန်းစစ်မှုတွေအတွက်ဆက်မသုံးတော့ဘူးလို့လည်းအတည်ပြုပြောဆိုပါတယ်။ကင်ဂါမြစ်ထဲလူအသေးလောင်းတွေများပြားလာမှုဒေသခံတွေစိုးရိမ်အိန္ဒိယနိုင်ငံကင်ဂါမြစ်ကမ်းမှာနေ့စဉ်လူသေးအလောင်းရာချီမျောလာနေတယ်လို့မြစ်ကမ်းနှစ်ပေးပါရာယာဂရမြို့ခံတွေကတနင်္ဂနွေနေ့ကပြောဆိုပါတယ်ဒါကြောင့်ဒီမြစ်ထဲအလောင်းတွေမစွန့်ပစ်ကြဖို့လိုက်လံသတိပေးနေရတယ်လို့ကင်ဂါမြစ်ထဲကင်းလှည့်နေတဲ့လုံခြုံရေးအရာရှိအနာဒဗီယာစင်ကပြောဆိုပါတယ်လူတွေကအလောင်းတွေကိုမြစ်ထဲဆွန့်ပစ်နေကြတာပါ။အလောင်းတွေမျောနေတာကြောင့်မြစ်ကနပေးနေသူတွေကြောက်ရွံ့ဒေါသထွက်နေကြပါလေ။ဒါကြောင့်ကျွန်တော်တို့မြစ်ထဲကင်းလှည့်နေရပြီးမျောလာတဲ့ရုပ်လောင်းတွေကိုရှာဖွေနေကြတာပါလို့ပြောဆိုပါရယ်။ကဘာမှာ ကိုဗစ်ကူးစက်မှုအဆိုးဆုံးဖြစ်နေတဲ့အိန္ဒိယနိုင်ငံဟာဟိန္ဒူဘာသာဝင်တွေဘာသာအရေးအထွန်းမြတ်ထားတဲ့ဂင်ဂာမြစ်ထဲအခုလိုရုံလောင်းတွေမျောလာတာကိုလူတွေကိုတုန်လှုပ်စေခဲ့ပါတယ်။ကိုဗစ်ကြောင့်သေဆုံးမှုမြင့်တက်လာတာနဲ့အမျှနေရာတော်များများမှာတကြိုရမဲ့ရုံလောင်းတွေတောင်လိုပုံနေပြီးမိသင်းကျိုဈေးကလည်းကြီးမြင့်နေပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းလူဦးရေသန်း240လောက်ရှိတဲ့အတဘဒက်ရှ်ပြည်နယ်မှာကိုဗစ်ဒုတိယလှိုင်းကြောင့်သေဆုံးသူအများများလာနေပါတယ်။ဘဂိုး PDF ရဲ့ကနာဦးပြတ်မှတ်ထားတဲ့ဒလန်များပါဝင်ပြီးမြို့တွင်းမြို့ပြင်အင်အားစုစည်းထားပြီးဖြစ်တဲ့ဘဂိုးမြို့ပြည်သူ့ကာကွယ်ရေးတပ် PDF ရဲ့ကနာဦးပြတ်မှတ်စရင်တွင်စစ်ကောင်စီတပ်ဖွဲ့ဝင်တို့သတင်းပေးနေသူများနဲ့ပါဝင်ကြောင်းအဆိုပါအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူတူကမြမနာဟုပြောဆိုပါရယ်။ဘကို PDF ကတိုက်မဲ့ဆိုရင်နှီးမျိုးစုံနဲ့ဖြစ်လာလိမ့်မယ်။သတင်းပေးလုံနေသူတွေစစ်ကောင်စီရန်တရားကိုလဲပတ်ပေးနေသူတွေဖိအားပေးနေတဲ့သူတွေဒီလူတွေအကုန်လုံးကိုဘကို PDF ကတားဆီးတာတွေအရေးယူတာတွေအကုန်ဖြစ်လာပါလိမ့်မယ်လို့၎င်းကပြောဆိုပါရယ်။ပြည်သူတွေအနေနဲ့အရင်ကာလကဘယ်နေရာမှာဘာဖြစ်တယ်ဆိုတဲ့သတင်းတွေဝေမျှနေသလိုတိုက်ရမဲ့ကာလမှာလည်းဘယ်နေရာမှာစစ်ကောင်စီတပ်တွေအင်အားဘလို့ရှိတယ်ဆိုတာကိုသက်ဆိုင်ရာ PDF တွေကိုသတင်းပေးတာမျိုးတွေလှုပ်ဖို့အထူးလိုအပ်တယ်။ဒါမှသာအထောက်အကူဖြစ်ပြီးတော်လန်ရေးကိုထိရောက်အောင်လုပ်နိုင်မှာဖြစ်တယ်။စစ်ကောင်စီဘက်တော်သားဒလန်များကိုမူအရသားများဖမ်းဆီးနှိပ်စက်တပ်ဖြတ်ခံရခြင်းအသုံးဆောင်ပစ္စည်းများလူယူသိမ်းဆည်းခံရခြင်းများမဖြစ်ပေါ်စေရန်အတွက်ဟန်တာအရေးယူမယ်လို့ဆိုပါရယ်ပြည်သူပေါ်အချမ်းဖက်မှုအန္တရာယ်မှကာကွယ်ရန်ရည်ရွယ်ကြောင်းထုတ်ဖော်ပြောဆိုထားတဲ့ဘကို PDF ကိုမေလ15ရက်ကစတင်ဖွဲ့စည်းခဲ့တယ်လို့ဆိုပါရယ်တိုင်းဒေသလက်နက်ကိုင်အဖွဲ့ထိန်းချုပ်နယ်မြေများတွင်စစ်ပညာသွားရောက်သင်ယူလေ့လာနေသောဘကိုးဒေသခံတို့တချိန်ချင်းတွင်တိုက်ပွဲဝင်ရန်အစဉ်သက်ဖြစ်မယ်လို့ဆိုပါတယ
် SBS
This is SBS Radio
ငွေလဲနှုန်းမှာတော့ Australian Dollar ကိုမြန်မာကျပ်ငွေ1218ကျပ်ရရှိပြီး American Dollar ကိုမြန်မာကျပ်ငွေ1561ကျပ်ရရှိပါတယ်Australian dollar ဟာ American 98 cent နဲ့ညီမျှပါတယ်။မနေ့ပြန် Australia တိုက်မှာရှိတဲ့မြို့ကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့ Sydney မြို့မှာအပူချိန် 27 degree centigrade ရှိမှဖြစ်ပြီးနေသာမှာဖြစ်ပါတယ်။ Melbourne မြို့မှာအပူချိန် 19 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။Brisbane မြို့မှာအပူချိန် 23 degree centigrade ရှိမှဖြစ်ပြီးမိုးရွာသွန်းနိုင်ပါတယ်။Perth မြို့မှာအပူချိန် 23 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ Adelaide မြို့မှာအပူချိန် 19 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ Hobart မြို့မှာအပူချိန် 18 degree centigrade ရှိမှဖြစ်ပြီးမိုးတစ်ဖြောက်နှစ်ဖြောက်ရွာသွန်းနိုင်ပါတယ်။ Canberra မြို့မှာအပူချိန် 15 degree centigrade ရှိမှဖြစ်ပြီးများသောအားဖြင့်နေသာမှဖြစ်ပါတယ်။ဒါဝင်မြို့မှာအပူချိန်33 degree centigrade ရှိမှဖြစ်ပြီးနေသာမှာဖြစ်ပါတယ်
။ဤတွင်သတင်းများကိုကြေညာလို့ပြီးပါပြီခင်ဗျာ
။ SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ